တိုင်းမလေးနယ်စပ်ဟရိုင်မြို့နယ်မှာမြန်မာနိုင်ငံသားလူမောင်ကိုပွဲစား9ဦးကိုဖမ်းဆီးခဲ့ပြီးအခန်းတွေထဲမှာပိတ်လောင်ထားတဲ့မြန်မာနိုင်ငံသား49ဦးကိုဇွန်လ1ရက်နေ့ကထိုင်းအာဏာပိုင်တွေကကယ်တင်ခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဟရိုင်မြို့နယ်ပတုံးရက်ကွက်အတွင်းကနေရာ2နေရာကိုထိုင်းလက်ဝကအမှတ်6ဘူရိုနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ဝင်တွေအမှတ်6စစ်တေသားကတာဝန်ရှိသူတွေနဲ့အတူအထူးစုံစမ်းစစ်ဆေးရေးအကြီးအကဲစုချက်ချီရာစဝတ်ဦးဆောင်ပြီးဂျွန်လာတရက်နေ့မှာဝင်ရောက်ရှာဖွေခဲ့ကြတာပါတခြားအိမ်အခန်းတွဲတွေထဲမှာတကားတွေကိုအလုံးပိတ်ထားပြီးတော့ခတ်ပိတ်လောင်ခံထားရတဲ့အမျိုးသား40ဦးအမျိုးသမီး9ဦးပါဝင်တဲ့မြန်မာနိုင်ငံသား49ဦးကိုစစ်ဆေးရာရှိတွေကအပြင်ရောက်လာအောင်ရှိတကားတော့တွေကိုဖျက်ပြီးကယ်ထုတ်ခဲ့ရပါတယ်မြန်မာနိုင်ငံသားတွေကိုဘဲမှထုတ်ခွင့်မပေးဘဲတကားတွေကိုတော့ခတ်ပိတ်လောင်ထားခဲ့တယ်လို့တမန်တလင်းမှာအခင်းမပါပဲအိတ်နေရတာပါအခုဖမ်းပြီးတဲ့အထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမွန်ပြည်နယ်မန္တလေးချင်းပြည်နယ်ပခုတ်ကူစတဲ့ဒေသမျိုးစုံကနေအလို့အကိုင်းနေရှာဖွေဖို့အတွက်လာကြသူများဖြစ်ကြပါတယ်သူတို့တွေကိုလူမောင်ကိုသမားတွေကထိုင်းနိုင်ငံကိုရောက်အောင်ဒီမျိုးစုံသုံးပြီးခေါ်လာခဲ့ကြတာပါအဲ့ဒီထဲမှာမြန်မာနိုင်ငံသားလူမောင်ကိုသမား9ဦးကိုပါဖမ်းဆီးစစ်ဆေးနေပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ငယ်ဦးမင်းဦးကတော့ထိုင်းမလေးနယ်စပ်လက်ဟာလူကုန်ကူးမှုတွေအများဆုံးဖြစ်နေတယ်ဆိုပြီးပြောပြပါတယ
်ထိုင်းမလေးနိုင်ငံရေးကိုဖြစ်နေပွဲစားထိုင်းပွဲစားဟုတ်တော့အဓိကတော့ပြုံးမိတယ်မိသားပြီးတော့မှကျန်တဲ့ပမာပွဲသားတွေကိုလိုက်တာပေါ့နော်အဲဒီတော့တောက်ချုပ်တော့ဖမ်းနေတာပဲဒါပေမဲ့ဖမ်းနေတဲ့အတောက်ချောက်ကြီးထွက်နေတာပဲကျွန်တော်မကလည်းထွက်တယ်အဲဒီပစိုးဘက်ကလည်းထွက်တယ
်အဖမ်းစီးတွေပုံများတဲ့အတွက်မလေးရှားကိုသွားမဲ့ပွဲစားကကြေးဟာဘတ်ငွေ2000ကျပ်ငွေနဲ့ဆိုရင်တော့တသန်းလောက်ထိပေးနေရကြောင်းခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေကဝန်ခံတဲ့အကြောင်းထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်အဖမ်းစီးတွေများတဲ့ကြားကပဲမလေးရှားနိုင်ငံကိုသွားကြမဲ့မြန်မာနိုင်ငံသားတွေဟာပိုများလာနေတာပါမလေးရှားမှာနေထိုးတဲ့အလို့စိုက်ပျိုးရေးနဲ့စားတောက်ဆိုင်တွေမှာအလုပ်လုပ်ရမယ်ဆိုရင်ထိုင်းမှာပေးတဲ့လုပ်အားကားတဲ့ပိုရတယ်ဆိုပြီးဖြားရမှုတွေကြောင့်မလေးရှားနိုင်ငံကိုဝင်ဖို့အတွက်လူမောင်ကိုသမားတွေနဲ့ချိတ်ဆက်ပြီးထိုင်းမလေးနယ်စပ်ကိုရောက်လာခဲ့ကြတာဖြစ်ပါတယ်တရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူမောင်ကိုဂိုင်းနေရဲ့လက်တွင်းမှာရောင်းစားခံရတဲ့ပြဿနာဟာထိုင်းနိုင်ငံအတွက်အရေးပေါ်ဖြေရှင်းရမယ်အရေးကိစ္စဖြစ်နေပြီဆိုပြီးအထူးစုံစမ်းစစ်ဆေးရေးအကြီးအကဲစုချက်ထီရာစဝတ်ကပြောဆိုသွားပါတယ်ရှင်